မြန်မာနိုင်ငံတဝန်းနေရာတော်တော်များများမှာတရက်ပိုင်းအတွင်းမိုးတက်ထန်ရွာသွင်းမှုတွေကြောင့်ထိခိုက်ပျက်စီးမှုတွေကြောင့်နေရတဲ့အကြောင်းပြောပြပါမယ်။ကျွန်မစန္ဒနွန်ပါဒီရက်ပိုင်းအတွင်းမိုးတဲထန်ရွာသွင်းမှုကြောင့်ရေကြီးမှုတွေနဲ့ကြုံနေရတဲ့ပဲခူးတိုင်းအုတ်သွင်းမြို့မှာမနေ့ကတည်းကနေအိမ်ရှိလုံးရေထဲမျောပါသွားပြီးမိသားစုဝင်၃ဦးလည်းပါသွားခဲ့ပါတယ်။ရေနောက်မျောပါသွားတဲ့ပတ်ခင်ဖြစ်သူနဲ့တမင်းနှစ်ယောက်ကိုတော့နောက်ပိုင်းမှာအသက်ရှင်လျက်ပြန်ရှာတွေ့တယ်လို့လည်းဒေသခံအကူအညီပေးရေးအဖွဲ့ရင်ခုန်တန်းအတင်းနေကဆရာတော်အရှင်ဒေသကမိတ်ကြပါတယ
်။စားဖတ်၃ယောက်လုံးပြန်တွေ့ပါတယ်ခင်ဗျအသက်ရှင်လေးပဲနော်။သူတို့ကကျိုးဝင်သူတို့တောင်ကြချောင်းရတောင်ကြရေပေါ့တောင်ကြရေကဝုန်းဝင်ပဲဆိုတာအိမ်ချစ်လုံးတိုင်ကနေရတော့အကုန်လုံးကျွတ်ပါသွားအိမ်ချစ်လုံး၁၄လုံးကအိမ်ထဲကပစ္စည်းတွေပါကုန်တာပေါ့အသူတို့ကလည်းအဲ့ဒီလိုမျိုးပဲမြုံသွားတာလားဖောင်နဲ့ပဲမြုံသွားတာလားမသိဘူးသူတို့ကအဲ့ဒီတမိုင်ပေါက်ဆိုတဲ့နေရာရဲ့လေခွက်ထဲမှာရောက်
မွန်ပြည်နယ်ထဲမှာမြို့နယ်အချို့မှာလည်းမိုးတဲထန်ရွာသွင်းမှုကြောင့်ကားလမ်းတွေနဲ့အနိုင်ပိုင်းလူနေရပ်ကွက်တွေမှာရေကြီးမှုတွေကြောင့်နေရပါတယ်။ကြက်မြော်မြို့နယ်မှာဆိုရင်လည်းပြည့်ခဲ့တဲ့ရက်အတွင်းမိုးပြခဲ့တဲ့အတွက်အင်ချီ150လောက်ရေဝင်နေတယ်လို့ပြန်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။တထောင်မြို့နယ်မှာတော့ရေဘေးအန္တရာယ်ရှိတဲ့ဒေသခံအချို့ကိုဘေးလွတ်ရန်ပြောင်းရွှေ့ထားရတယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်ကျော်သူကပြောပါတယ်
။ညားကလည်းအဲ့ဒီရပ်ကွက်တုံးကူလောက်ကိုရေဝင်တယ်ပေါ့နော်ရေဝင်ပြီးအဲ့ဒီလည်းရေဝင်တယ်ဒါပေမဲ့ချက်ချင်းပြောင်းရွှေ့ဖို့ကြတော့လေအိမ်တွေမှာသူတွေပြစ်တီပြင်းစရာတွေနဲ့ဆိုတော့သူတို့ကဒီမပြောင်းမြင်သေးဘူးနော်တညာလောက်စောက်ကြည့်မယ်ဆိုရင်စောက်ကြည့်ရတယ်စောက်ကြည့်ရင်ချင်းမှဒီမနေ့တော့ကြည့်ပြန်ကြရတာပေါ့နော်ပြီးတော့တစ်ခါညကားနေပြီးတော့အဲဒီတောင်မှမီးဒီပြူတဲ့ကိစ္စရှိတယ်ဒီပြူတဲ့ကိစ္စကလည်းညတွင်ချင်းကြတော့လုံးလုံးအင်းမကြည့်တော့ဘူးဒီမနေ့တော့သွားပြီးတော့ရှင်းလင်းရေးလောက်တာပေါ့နော်အားလုံးတော့ပြီးသွားရဲ့သက်ရှိရတော့ဘိုးလည်းဆက်ရွာနေတယ်ဆိုတော့ဘိုးကတော့စောက်ကြည့်နေရတာပေါ့နော်နောက်ပြီးရင်တထုံမှရှိရဒီရင်စိတ်ကြီးရွာဆိုတာရှိရဲ့ဒီရင်စိတ်ကြီးရွာမှာတော့နေ့စဉ်ပုံမှန်ပြောင်းရွှေ့နေကြအိမ်တော်စုတွေပဲပေါ့နော်သူတို့ကဟို6ကံပါလေးတွေမှာနေတဲ့မိသားစုတွေကတော့ဒီမနေ့အဲ့ဒီဂျမယုံပြောင်းရွှေ့တာမျိုးတော့ရှိရင်ကတန်းတဲ့ချက်ကြတော့မရှိသေးပါဘူး
။အင်ယဝတီတိုင်းဟင်္ဒရာမြို့နယ်မှာလည်းမြေရည်ကြီးမှုတွေကြောင့်ဘေးလွတ်ရာပြောင်းရွှေ့ထားရတယ်လို့စိုက်ခင်တွေရည်ကြီးမဲ့အန္တရာယ်ကြောင့်လည်းကြောင်းလဲပြန်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံနေရာတော်တော်များများမှာမိုးများရေကြီးမှုတွေကြုံနေရချိန်မှာပဲဝင်ရောက်လာတဲ့မွန်တိုင်းဆင်းလာကိုကတော့အခုအခါအားပြော့သွားပြီးဖြစ်ကြောင်းမိုးလယ်ဝါဒနဲ့ဆလဘေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကပြောပါတယ်
။ဟုတ်နော်လေအနည်းတော့ငါကျွန်တော်တို့ VNN ကိုဖြတ်နေဖြတ်ပြီးသွားရင် VNN ညီမလက်ဆင်းလာဟုတ်ဖြစ်တယ်နော်။ဒါဟိုဘောမှာသူကလီဗီးယားနဲ့အဝင်ဖြစ်သွားတယ်။ပြီးသွားပြီးတော့မနီယာညနေပိုင်းမှာတော့မြန်မာနိုင်ငံဘောနော်မနက်ငယ်ကိုလေကွေလိုင်းအနေနဲ့ပဲသူကဖြတ်သွားတယ်ပေါ့နော
်။ကြည့်ခဲ့တဲ့တရင်မကောင်ကစပြီးလာအို BNN နဲ့ထိုင်းနိုင်ငံတွေကိုဆင်းလာကိုဝင်ရောက်ခဲ့ရမှာတော့ထိခိုက်ပျက်စီးမှုတွေကြီးမားခဲ့ပါတယ်။ BNN နိုင်ငံကိုမုံတိုင်ဝင်ရောက်ချိန်မှာလည်းလူ၂ယောက်ထက်မနည်းတေဆုံးခဲ့ရပါတယ်။ကျမစန္ဒနွန်ပါရန်ကောင်ကနေတရင်ပေးပို့တာဖြစ်ပါတယ်။